လုံခြုံကျွေးဝါးတဲ့နိုင်ငံတွေမှာလွတ်လွတ်လပ်လပ်နေထိုင်နိုင်ကြဖို့ကြိုးစားနေကြတဲ့ယူကရိန်းပြည်သူတွေနဲ့အတူအမေရိကန်အစိုးရနဲ့ EU ဥရောပသမ္မဂတို့ကယက်တည်တယ်လို့ဂျာမနီနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကပြောခဲ့ပါတယ်။ယူကရိန်းမှာဖြစ်နေတဲ့ပြဿနာက EU နဲ့တွဲဖက်ဖို့လိုလားတဲ့တာဝန်ပြည်သူတွေကသူတို့ရဲ့ဆန္ဒကိုထုတ်ဖော်တောင်းဆိုနေကြတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီး Kerry ကမြူနစ်မြို့မှာကျင်းပနေတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာမိန့်ခွန်းပြောကြားခဲ့ပါတယ်။ယူကရိန်းအတိုက်ခံနိုင်ငံရေးသမား Arseniy Yatsenyuk နိုင်ငံရေးလှုပ်ရှားသူလက်ဝဲချန်ပီယံဟောင်းဖက်ဒရလီကလစ်ချန်ဂိုရိုနဲ့ဒီနိုင်ငံသားရေးဝန်ကြီးကယ်ရီတို့ဒီကနေ့စနေနေ့မှာတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ဇန်နဝါရီလ22ရက်နေ့ကပျောက်ဆုံးနေတယ်လို့ဆိုတဲ့ဒီအစိုးရဆန့်ကျင်လှုပ်ရှားသူဒီမီထရီယိုဘူလာတော့ဖ်ကိုမျက်နှာအပါအဝင်တစ်ခုလုံးဒဏ်ရာတန်ချက်တွေနဲ့ KF မြို့ပြင်နားမှာပြန်လည်တွေ့ရှိခဲ့ပြီးတဲ့နောက်ယူကရိန်းနိုင်ငံမှာလည်းတက်မှမှုအချိန်ဟာမြင့်တက်နေပါတယ်။သူ့ကိုဘဲကမှတ်မသိတဲ့သူတွေကဖမ်းဆီးခေါ်ဆောင်သွားပြီးတော့ရက်တော်တော်ကြာဖမ်းဆီးနှိပ်စက်ညှဉ်းပန်းပြီးတော့မှတစ်တော်ထဲမှာပစ်ထားခဲ့တယ်လို့ဘူလာတော့ဖ်ကပြောပါတယ်။အဲဒီကနေပြီးတော့မှဒီအနားမှာရှိတဲ့ရွာတရွာအထိကြောင်အောင်စူးစမ်းသွားပြီးတော့မိတ်ဆွေတငယ်ချင်းတွေကိုဆက်သွယ်ခဲ့ရတယ်လို့ဒီဘူလာတော့ဖ်ကပြောပါတယ်ရှင်။